မင်္ဂလာပါရှင်မြန်မာဝါရှင့်မင်းနစ်ထရီရဲ့ podcast ကနေကြိုဆိုပါရစေ။အခုကြားနိုင်ရမယ့်နောက်ပတ်တော်အဖြစ်သင်ပေါ်အပ်ွယ်ခွန်အားဖြစ်စေဖို့ယံမျှော်လင့်ပါရစေ။လုံတာများကိုပြင်ဆင်လက်ခွန်အားယူကြားဖို့ယံဖိတ်ခေါ်ပါရစေ
။ Shalom ဒီကနေ့မှပြန်လည်ဆုံတွေ့ခွင့်ပေးတဲ့ဖခင်နာမတော်အထူးကြီးမွန်းနေ။အားကျွန်တော်နောက်ပတ်တော်အထူးတကွခံယူမှာဖြစ်တယ်။ဒါကြောင့်ဝန်ခံနေကြနှုတ်ပတ်တော်ကိုတခါတည်းဝန်ခံရအောင်119ခုမြောက်သောစာလံကျမ်းအပိုင်ငယ်105တင်းနှစ်သုံးနှုတ်ပတ်တော်သည်ကျွန်ုပ်ခြေရှိမှာမိခွက်ဖြစ်၍ကျွန်ုပ်လမ်းကြီးကိုလင်းစေပါ၏။တခါတော့ဝန်ခံပေးပါဦး။နှုတ်ပတ်တော်သည်ကျွန်ုပ်ခြေရှိမှာမိခွက်ဖြစ်၍ကျွန်ုပ်လမ်းကြီးကိုလင်းစေပါ၏။နှုတ်ပတ်တော်ရရင်သင်မလုပ်ရမလဲဆိုသိလိမ့်မယ်။ဒီချိန်မှာယုံကြည်သူတွေပိုပြီးတော့မှမပြင်ဆင်ကြဘူး။ဆိုတော့ကျွန်တော်တို့ဘယ်အတွက်ကိုအသက်ရှင်နေတယ်လဲဆိုတာဒီနေ့ဆင်ခြင်ရမယ် This world is not my home လို့ဝန်ခံပေးပါအောင်ဒီကဘာသာရအိမ်မဟုတ်ဘူးလို့ကောင်းကင်ကသာလင်သာရအိမ်ဖြစ်တယ်ဒီကဘာကပြတ်သုံးသွားမှာဒီကဘာကပျက်စီးသွားမှာဒီကဘာကကျွန်တော်ထားခဲ့ရမယ့်နေရာဖြစ်တယ်ဒါကြောင့်ယုံကြည်သူများယေရှုပြု၍နှုတ်ပတ်တော်ပြောတဲ့အရာတွေစံစာပြည့်စုံလာတဲ့အရာတွေကိုဒီနေ့မြင်ကြည့်အောင်ရာဇာမကျွန်တော်တို့ဘလို့အသက်ရှင်ရမလဲဆိုတဲ့အရာကိုဖခင်ကကျွန်တော်တို့ကိုနားလဲစေမှာဖြစ်တယ်။အာမင်။ This world is not my home. ဒီကဘာကျွန်တော်တို့နေတဲ့အိမ်မဟုတ်ဘူး။ဖခင်ပြင်ဆင်ထားတဲ့အချိန်နီးပြီ။သခင်ပြန်လာခေါ်မယ့်အချိန်နီးပြီ။အာမင်။ဒါကြောင့် Come Lord Jesus, Maranatha လို့ဝန်ခံပေးပါအောင်။ Maranatha, Come Lord Jesus. ဒီနေ့သခင်ပြန်လာမယ့်အချိန်ကိုအတူတူကမျှော်လင့်ရအောင်။ခဏလောက်အစီအစဉ်အတွက်စကတ်အနိုင်ရအောင်။အသက်ရှင်သောဖခင်နာမတော်ကိုချီးမွမ်းနေဒီရဲ့ prophecy update middle east update အဖြစ်ကျွန်တော်သက်သာမှာတာဝီပြင်ဆင်ဖို့အကြောင်းဖြစ်ပါစေ။ကြားတဲ့နှလုံးသားအသီးသီးမှာနောင်တရလျက်သခင်ထံလှည့်လာဖို့အကြောင်းဖြစ်စေပါ။ဝိညာဉ်တော်ဖခင်တယောက်ချင်းစီတိုင်းကိုပြောင်းလဲစေနိုင်တာဟာကိုရောဖြစ်တယ်။နှလုံးသားကိုတုထိပေးဖို့ကိုရောကိုဒီနေ့မှာအကူအညီတောင်းပါရယ်လမ်းပြပါ။အနောက်ရှက်ဖြစ်စေမယ့်အရာအလုံးကိုယေရှုနာမ၌တားဆီးပေးရှာပါ၏။အလိုတော်ကိုဝန်ခံရင်သာရမြတ်သခင်ယေရှုနာမ၌စက္ကန့်နဲ့ဆုတောင်းပါ၏။အာမင်အာမင်ဆိုဒီရဲ့အစီအစဉ်ကိုကျွန်တော်ကပြီးခဲ့တဲ့ Sunday Saturday လောက်ကတည်းကလွှင့်ကျင်တာပေါ့နော်ဒါပေမဲ့အချိန်နေလေးကျွန်တော်ကြောင်းရှိတာရဲ့နောက်ပြီးတော့အချိန်နေမသိနိုင်ရဲ့ကြောင်းဒီကနေ့မှာ Prophecy Update နည်းပြည့်ပြည့်စုံစုံလေးဖြစ်သွားအောင်အချိန်နေလေးစောင့်ကြည့်ရတဲ့အရာလေးတွေရှိလို့ချက်ချင်းမပြောဖြစ်ဘူးပေါ့နော်ဒါပေမဲ့ဒီနေ့မှာတော့ကျွန်တော်တို့ဒီအမြင့်တရား series ကိုခဏလေးနားထားပြီးတော့ Prophecy Update နဲ့ Argent ကျွန်တော်တို့ဒီဟာကိုနားထောင်ဖို့ဖြစ်တယ်။ဘာလို့လဲဆိုတော့ဒီရဲ့အခြေအနေလေးတွေမြင်တွေ့နေရတဲ့ဟာကယုံကြည်သူတွေကိုသတိပေးဖို့ကျွန်တော်တို့လိုအပ်တယ်ဆိုတာကိုခံစားရတယ်။အဲကြောင့်ဒီကနေ့မှာကျွန်တော်တို့လေ့လာသွားမယ်။ဆိုတော့ဒီနေ့ဘာအကြောင်းပြောချင်လဲဆိုတော့အီရန်ကအစ္စရေးကိုတိုက်တဲ့အရာကျွန်တော် breaking news တင်ပြပေးတယ်။ဒါကအင်မတန်မှထူးခြားတဲ့သတင်းဖြစ်တယ်။ဘာကြောင့်လဲ?အီရန်ကဧပြီလ23ရက်နေ့မှာ2024 April 23ရက်မှာ Israel ကိုတိုက်တာက Israel နိုင်ငံပြန်လည်တည်ထောင်ပြီးတော့နှစ်ပေါင်း86နှစ်အတွင်းမှာဒါပထမဦးဆုံးအချိန်တိုက်ခိုက်တာဖြစ်တယ်။တခါမှ Iran က Israel ပြန်လည်တည်ထောင်ပြီးတော့မတိုက်ခိုက်ဘူးဘူး။ဘယ်သူတွေနဲ့တိုက်လဲ? 3H ကျွန်တော်သိတယ်။ Hamas, Hezbollah, Houthi ။ဆိုတော့ဒီရဲ့လက်ပါစီတွေကိုအဓိကသုံးပြီးတိုက်တယ်။ဒါပေမဲ့ဒီအချိန်ကျတော့သူကိုယ်တိုင်သူတို့နိုင်ငံကနေလှမ်းပစ်တယ်ဆိုတော့ဝေဟင်ပစ်လက်နဲ့လို့ခေါ်တာပေါ့နော် Objectile လို့ခေါ်တယ်အဲ့ဒါပါလဲဆိုတော့ဒုံးကျည်ပါတယ် Drone ပါတယ်နော်တာဝေးပစ်ဒုံးကျည်ဒါတွေပါတယ်အဲ့တော့ဒါတွေက300ကျော်နဲ့တိုက်ခိုက်တဲ့ခါမှာ Israel က69ရာခိုင်နှုန်းကိုကာကွယ်နိုင်တယ်ဆိုတော့တိုက်ခိုက်တန်ရာရမှုတွေတချို့ရှိပေမဲ့အသေးပြောင်းမရှိဘူးဆိုတော့ဒီပွဲကိုတော့ဒါက Israel ကိုကူညီတဲ့အနောက်အုပ်စုလည်းရှိတယ်ပြင်သစ်ကူညီတယ် UK ကူညီတယ် USA ကူညီတယ်။နောက်ပြီးရင်ထူးဆန်းတဲ့ကူညီတဲ့အဖွဲ့တွေရှိတယ်။အဲ့ဒါကတော့တိတ်မထင်ထားတဲ့ Jordan ကလည်းကူညီပေးတယ်။နောက်ပြီးတော့ Saudi, Saudi Arabia တွေကကူညီပေးတယ်။ဆိုတော့ဘလို့ကူညီတာလဲဆိုတော့ Iran ပစ်လာတဲ့ဒီဝေဟင်ပစ်လက်နက်တွေကိုပစ်ချပေးတာပေါ့နော်။တိုက်လီယန်တွေနဲ့ပစ်ချပေးတယ်။ဒုံးခွင်ဒုံးတွေနဲ့ပစ်ချပေးတယ်။ဒါပေမဲ့အဓိကပစ်ချအဓိကကာကွယ်သွားတာကတော့ Israel ရဲ့ဒီဒုံးခွင်ဒုံးစနစ်ဖြစ်တဲ့ Iron Dome ပေါ့နော်ပြီးရင် David Sling နဲ့ Korah ရှိတယ်အများကြီးပဲသူတို့ဒီရဲ့လက်နက်တွေနောက်ပိုင်းခင်မီလက်နက်တွေနဲ့ကာကွယ်သွားတယ်ဆိုတော့ဒီလောက်အထိများတဲ့ ဝင်ဟင်ပစ်လက်နဲ့နဲ့တိုက်ခတ်ခံရတဲ့နိုင်ငံမရှိဘူးဘူးလို့ပြောတယ်အချိန်တည်းမှာပေါ့နော်ဆိုတော့ဒါကစစ်မျက်နှာစာနဲ့အခုကျွန်တော်တို့ပြောပြောနေတဲ့နောက်ဆုံးသောကာလမှာအဆင့်တစ်ခုပြောင်းသွားပြီပြန်ပြောမယ်နော်အခုအီရန်ကဒီရဲ့စစ်ပွဲတွေကိုအရင်တော့သူကတော့နောက်ွယ်ရလက်မဲညွန်ကြားနေတယ်ကျွန်တော်တို့ခေါ်တာကတော့ the head of a snake လို့ခေါ်တယ်ဆိုတော့နောက်ွယ်ကနေလုံနေတဲ့လက်မဲပေါ့ဒါမဲ့သူကအခုချိန်မှာတော့သူကဝရန်ဒါကနေပွဲကြီးပြိတ္တညွန်ကြားတဲ့ပြိတ္တအနေနဲ့မဟုတ်တော့ဘဲနဲ့ပွဲတွေဝင်လာပြီဒါကအင်မတန်မှထူခြားတဲ့အချက်ဖြစ်တယ်ဒါကြောင့်လည်းကျွန်တော်တို့ကကြားပြတ်သတင်း breaking news အနေနဲ့တင်ပြခဲ့တာဖြစ်တယ်ဆိုတော့အခုချိန်နေကဒါကျွန်တော်တို့နောက်ဆုံးသောကာလကိုပို့ပြီးတော့အစိတ်ပိုင်းတစ်ခုနောက် level တစ်ခုတက်သွားပြီဆိုတာကိုသိဖို့လိုတယ်ဆိုတော့ဒီကနေအစ္စရေးနဲ့အီရန်ကထိတ်တိုက်တွေ့စရာတွေအများကြီးရှိလာမယ်အဲ့ဒီကနေကျွန်တော်တို့အမြဲတမ်းပဲအခု3နှစ်ကျော်နော်4နှစ်နီးပါးရှိလာပြီပြောနေတဲ့စစ်ပွဲရှိတယ်ဘာလဲဆိုတော့ဂေါ်ဂါဤမာဂေါ်ဂါစစ်ပွဲအဲ့မှာစောင့်ကြည့်ရမယ့်နိုင်ငံ3နိုင်ငံရှိတယ်ကျွန်တော်မြန်မာ worship ကိုအမြဲတမ်းကြည့်တဲ့သူတွေသိတယ်ကျွန်တော်အဲ့နိုင်ငံ3နိုင်ငံကိုအမြဲတမ်းစောင့်ကြည့်ခဲ့တယ်အခြေအနေကပိုပြီးထူးခြားလာတယ်အခုချိန်မှာတော့အီရန်ကိုနိုင်ငံကိုဒီရဲ့စစ်မျက်နှာပြန်စဖွင့်လိုက်ပြီဆိုတော့เนาะဒါကိုကျွန်တော်တို့မြင်တွေ့တဲ့အခါမှာတော့သခင်ပြန်လာခြင်းဟာပို့ပြီးတော့หนีလာပြီစံစာပြည့်စုံခြင်းဟာပို့ပြီးหนีလာပြီဒါကိုပဲကျွန်တော်တို့ကဦးစားပြီးတော့ပြောခဲ့သလိုဒီနေ့မှလည်းပြောပြမယ်ကျွန်တော်ပြီးခဲ့တဲ့ဒီသတင်းပတ်တစ်ခုနှစ်ခုအတွင်းမှာပြက်ပိုင်းအတွင်းမှာဖြစ်သွားတဲ့အရာလေးတွေနဲ့ပြောခြင်းတယ်ဆိုတော့အီရန်ကနေလုတ်တဲ့အရာလေးကိုအရင်ဆုံးပြောမယ်ပေါ့เนาะဆိုတော့ဘာလုတ်လဲဆိုတော့အီရန်ကနေ drone ရဲ့ဒုံးကြီးတာဝေးပစ်ဒုံးကြီး300ကျော်နဲ့တိုက်ခိုက်တဲ့အရာပေါ့နော်ဆိုတော့ကျွန်တော်ဓာတ်ပုံဗီဒီယိုလည်းပြပူတယ်ဆိုတော့ဒီနေ့မှလည်းပြန်ပြီးတော့ပြကြည့်မယ်နော်ဒီမှာအီရန်ပစ်လိုက်တဲ့ဒုံးကြီးတော်တော်များများက Temple Mount ရှိတဲ့ Alexa Mosque လည်းရှိတယ်နောက်ပြီးတော့ Dome of the Rock လို့ခေါ်တဲ့အခုမွတ်စလင်တွေဖျားဝတ်ပြုကိုးကွယ်တဲ့နေရာကိုလည်းအဲ့ဒီအပေါ်မှာလည်းအများကြီးဒုံးကြီးတွေဖြစ်သွားတယ်ဒီဟာကိုကြည့်ချင်အပြင်ပါတွေ့ရလဲဆိုတော့အီရန်ကဒီ Alexa Mosque ရာက Islamic တွေအတွက်က Muslim တွေအတွက်ကဘလောက်အရေးကြီးလဲဆိုတော့တတိယအသံရှင်းဆုံးနေရာပေါ့နော်မက္ကာနဲ့မဒီနာပြီးရင်ဒါကအသံရှင်းဆုံးနေရာလို့သတ်မှတ်ထားတယ်ဒါပေမဲ့ဘာကြောင့်မလို့သူတို့ကဒီလိုနေရာတွေထိချင်ထိလို့ပစ်တာလဲဒါစိတ်ဝင်စားဖို့ကောင်းတယ်ဆိုတော့ဒါကြောင့်မလို့ဒီအရာလေးတွေကျွန်တော်တို့တစ်ချက်လောက်ကြည့်ရအောင်နော်
ဟေးရေးဘာလဲဘာလဲဘာလဲဘာလဲဟေးကျွန်တ
ော်ဘာလဲဘုံဆုံးနောက်ဆိုတော့ဒီမှာအိုဝါဆွဲတဲ့အနီတောက်လျှောက်စဉ်းစားကြည့်လေနော်ကောင်းကင်တစ်ခုလုံးကမီရှူမီပန်းနေလွင့်တယ်လို့မျိုးဖြစ်ပါပေါ့နော်အကုန်လုံးအများကြီးဖြစ်နေတယ်ဆိုတော့ဒီမှာစကားကြားလိုက်ပါမယ်အလာအက်ဘာအလာအပါဆိုတော့အတိတ်ပဲပါလဲဆိုရင်နော်အလာရှင်မြတ် My God is greater ငါဖရာပူပြီးကြီးမြတ်တယ်လို့ပြောသွားတာဖြစ်တယ်ဒါမဲ့ကျွန်တော်တခုသိစေချင်တယ်နော်ကျွန်တော်တို့ယုံကြည်သူခရိယန်တွေကတခါလေမှာမရှင်းလင်းတာတခုရှိတယ်။မွတ်စလင်တွေနဲ့ခရိယန်တွေကိုးကွယ်တယ်ဖခင်အတူတူပဲ။မွတ်စလင်တွေကခမဲတော်ဖခင်ကိုကိုးကွယ်တာမဟုတ်ဘူးလားလို့ပြောတယ်။လုံးဝမဟုတ်ဘူး။နော်လုံးဝမတူဘူး။အဲ့ဒါကိုသိဖို့လိုတယ်။နော်ဒီအတွက်ကျွန်တော်တို့အချိန်မရှိတဲ့အတွက်တော့အများကြီးမရှင်းပြချင်ဘူး။ဒါမဲ့သင်တတိထားပါ။မွတ်စလင်တွေကိုးကွယ်တယ်ဖခင်နဲ့ခရိယန်တွေကိုးကွယ်တယ်ဖခင်မတူပါဘူး။နော်ဆိုတော့တောဟီနဲ့เนาะ trinity မတူဘူးဆိုတာဒါကျွန်တော်အချိန်နည်းတဲ့အတွက်မရှင်းပြချင်ဘူးဒါပေမဲ့သခင်ယေရှုခရစ်တော်ဖခင်ကိုလက်မခံပဲညင်းနေအထူးသဖြင့်ဆိုရင်เนาะ god has no son god has no son ဆိုတဲ့ဟာကိုဒီမှာသူတို့ရဲ့အဓိကအထိမ့်မှအသန့်ရှင်းဆုံးနေရာမှာရေးထားတယ် god has no son နဲ့ဖခင်မှာသားမရှိဘူးတဲ့အဲ့ဒီဖခင်ကိုသင်ကိုးကွယ်တာလားခမဲရောပြောမလားခမဲရောငါမှသားမရှိဘူးလို့ပြောတဲ့ဖျားလား။ဒါကြောင့်မလို့ယုံကြည်သူတွေဒီဟာတွေငါလူတို့သည်တဲ့ပညာနည်းသောကြောင့်ဆုံးရှုံးနေတဲ့။အဲကြောင့်ယုံကြည်သူတွေကိုပြောပြချင်တယ်။နေရာမတိမ်ပါနဲ့။တမန်တရားဖတ်ပါ။တမန်တရားကိုလေ့လာပါ။ကျွန်တော်တို့ကိုးကွယ်တဲ့ဖျားခမဲရောဖျားကသားရောချစ်ပြီးလွတ်တာ။ဖျားမှသားမရှိဘူးဆိုတော့ဖျားကိုကိုးကွယ်နေတဲ့လူတွေနဲ့မတူပါဘူးနော်။ဒါကျွန်တော်ကြုံလို့ပြောပြတာဖြစ်တယ်။ဆိုတော့ကျွန်တော်တို့အခုအချိန်မှာဘာကိုနားလည်ရမလဲဆိုတော့ဒီပစ်တဲ့ဟာပြီးတဲ့ခါမှာအစ္စရေးကအကြီးကျယ်တုံ့ပြန်တော့မယ်ဆိုပြီးတော့ အီရန်လည်းပြင်ဆင်ထားတယ်။အာဒါနိုင်ငံတော့နိုင်ငံတကာသတင်းအများကြီးမှလည်းပါပြောလဲဆိုတော့အီရန်ကတော့ခံရတော့မယ်ပြစ်တော့မယ်ဒီအချိန်မှာကျွန်တော်တို့လည်းဘယ်လိုလုပ်မလဲလို့ပြောတဲ့အချိန်မှာဘာဖြစ်သွားလဲเนาะအဲ့ဒီဟာလေးတခုကကျွန်တော်တို့နည်းနည်းလေးဒီသလိုလေးမှာပေါ့เนาะအာသတင်းကရှိသွားတယ်ဆိုတော့အဲ့ဒါပါလဲဆိုတော့အီရန်ကိုပြန်ပစ်တယ်အစ္စရေးကဒါပေမဲ့အီရန်ကိုပြန်ပစ်ပေမဲ့ဘာဖြစ်သွားလဲဆိုတော့အဲ့ဒီမှာအစ်စဖာဟန်ဆိုတဲ့အီရန်ရဲ့လေကြောင်းအခြေဆိုင်နေရာလေးတခုပေါ့เนาะအဲ့ဒီမှာသူတို့ F-14 ဆိုတာသူတို့ဝယ်ထားတာတော်တော်ကြာပြီ1989ခုနှစ်လောက်ကတည်းကဝယ်ထားတဲ့လေယာဉ်တွေရှိတာပေါ့နော်ဆိုတော့သူတို့ရဲ့လေကြောင်းကအစ်စ်မမီဘူးပြောမယ်ဆိုရင်တော့ American နေဒီ Israel ရဲ့လေကြောင်းနဲ့ပတ်သက်ရင်တော့လုံးဝမရှင်းနိုင်ဘူးပေါ့အဲ့လိုမျိုးဖြစ်ခဲ့တဲ့အခြေအနေရှိတဲ့အခါမှာ Israel ကသူတို့ F-35 နဲ့ဝင်သွားပုံရပါတယ်နော်ဝင်သွားပြီးတော့ဝင်ပြီးတော့အဲ့ဒီမှာပြစ်လိုက်တဲ့ဟာတချို့ရှိတယ်အဲ့ဒီနေရာလေးတွေကိုကျွန်တော်ပြချင်တယ်เนาะဆိုတော့ Isfahan ဆိုတဲ့နယ်မြေလေးတစ်ခုအဲ့ဒီနေရာလေးမှာတွားပြီးတော့ပြစ်လိုက်တယ်။ဘယ်အောင်တွားပြစ်လိုက်လဲဆိုတော့အဲ့ဒီလေကြောင်းအခြေစိုက်နေရာရဲ့ radar စနစ်ပေါ့เนาะသူတို့ကဘာကိုကာကွယ်ထားလဲဆိုတော့အဲ့ဒီမှာသူတို့က nuclear ဓာတ်ပေါင်းဖို့တွေအဲ့ဒီအနီးတစ်ဝိုက်မှာရှိတဲ့အခါမှာသူတို့ကနားလည်ဖို့ကဘာလဲဆိုတော့အဲ့ဒီ nuclear ဓာတ်ပေါင်းဖို့တွေရှိတဲ့နေရာလေးကိုတွားပြီးတော့ဖြစ်စီမလားဆိုပြီးတော့အများကစိုးရိမ်နေတာပေါ့နော်အများကအီရန်လည်းတအားစိုးရိမ်သွားတယ်လုံမလားဆိုတော့ဒါပေမဲ့တကယ်တမ်းကျတော့အဲ့ဒီအရာတွေကမဖြစ်သွားဘူးမဖြစ်သွားပဲねအားရစရာတိတ်မရှိလိုက်ဘူးပေါ့နော်ကျွန်တော်တချို့နေရာလေးတွေမြေပုံလေးနဲ့ပြပေးခြင်းတယ်နော်တစ်ချက်လောက်ကြည့်အား
Leaders have condemned the decision as unfair, especially at a time when Israel is at war. Israeli Defense Minister met with members of the Netzer Yehuda Battalion Monday. New satellite photos suggest Israel hit a radar system in...
So, satellite image ni ba tui ya le so ro Iran ni ye radar snit di tharin ni ya le ri wo pit twa de. So, the bo wa ba wo pyo twa da le so ro Iran ကိုငါတို့ကြိုက်တဲ့အချိန်မှာဝင်ပြီးတော့တိုက်လို့ရတယ်။ဒါပေမဲ့တကယ်ပြစ်တဲ့နေဟာတွေမပြစ်သွားဘူးတဲ့။ဘာကြောင့်မပြစ်သွားရလဲထင်လဲ။မပြစ်သွားတဲ့အကြောင်းရင်း၃ခုရှိတယ်တကယ်တော့။ဆိုတော့ဒီနေ့အဲ့ဒီအလေးကိုပြောပြချင်တယ်။ဆိုတော့ဒီကနေ့မှာကျွန်တော်တို့ဒီနှုတ်ကပတ်တော်ရဲ့ခေါင်းစဉ်ကိုပိုစတာမှာတွေ့မယ်ဆိုရင်လက်ပြန်ကြိုးတုတ်ခံရတယ်ဆိုတော့ဘာလဲဆိုတော့ Israel ဒီလိုမျိုးမလုပ်ဖို့ပြန်မပြစ်ဖို့အဓိကဟန်တာရာကဘိုင်ဒန်အစိုးရဖြစ်တယ်။ဘိုင်ဒန်အစိုးရကဘာကြောင့်မလို့အစ္စရေးကိုအခုလိုတားတာလဲ။ဘာကြောင့်အစ္စရေးကလည်းအဲ့ဒါကိုလက်ခံတယ်လဲ။ကြည်အောင်နော်။အားရစရာကောင်းလာအောင်မပစ်သွားအောင်။ဒါပေမဲ့ဒီပစ်သွားတဲ့နေရာလေးတွေကိုအီရန်သိတောင်မသိလိုက်ဘူးတဲ့။ပြင်တော့ပြင်ဆင်ထားပေမဲ့သိတောင်မသိလိုက်ဆိုတာဘာကိုပြလဲဆိုတော့အစ္စရေးရဲ့လေကြောင်းစနစ်ကအရန်ကိုအဆင့်မီတယ်ဆိုတာတွေ့ရတယ်။အမနောက်သတင်းတချို့မှာလည်းဗာတွေ့ရလဲဆိုတော့အစ္စရေးကနေအီရန်ကိုသွားမယ်ဆိုအရန်ဝေးတယ်အစ္စရေးကနေအီရန်ကိုသွားတိုက်မယ်ဆိုရင်ဘလောက်ဝေးတယ်လဲဒါအီရန်ကနေရှိတဲ့လက်နက်တွေကိုသူပြထားတယ်ဆိုတော့အဲ့ဒီမှာသူကမိုင်ဘလောက်ဝေးတယ်လဲဒါသူကကီလိုမီတာသုံးတာပေါ့နော်ကီလိုမီတာနဲ့ဘလောက်ဝေးလဲဆိုတာကိုကြည့်တဲ့အခါမှာအစ္စရေးကကီလိုမီတာဘလောက်ထဲမှာရှိနေလဲဆိုတော့ဒီရဲ့မြေပုံအရဆိုရင်တော့ကီလိုမီတာ1300လောက်ရှိနေတာပေါ့နော်ဆိုတော့အဲ့ဒီအတွက်ကိုသူတို့မှလက်နက်ရှိလားရှိတယ်အီရန်ကအမှလှမ်းပစ်တဲ့လက်နက်တွေအများကြီးရှိတယ်ဆိုတော့ကီလိုမီတာ1300ကိုဒီလေယာဉ်တွေကသွားမယ်ဆိုရင်စီမလောက်ဘူးစီမလောက်ဆိုတော့ဘသူကကူညီလဲထင်တယ်ဒီလေထဲမှာစီဖြည့်လို့ရတဲ့စနစ်ကိုတီထွင်ထားတယ်အဲ့ဒါကအမေရိကန်ရဲ့စီဖြည့်လေယာဉ်ကအစ္စရေးကိုလေကြောင်းထဲမှာကူညီတယ်ဆိုတဲ့သတင်းတွေတချို့ထွက်တယ်တခြားအချိန်ကြီးရတော့ဘလို့မှမဖြစ်နိုင်ဘလို့မှမရောက်နိုင်စီကုံသွားမှာဆိုတော့ဒီလိုမျိုးဝင်ပြီးလုံနိုင်ဖို့ကအရန်ဝေးတဲ့ခါမှာအမြဲတမ်းအစ္စရေးကအီရန်ကိုတိုက်တော့မယ်ဟေ့ဆိုရင်အမြဲတမ်းလိုတာကစီလိုတယ်အဲ့ဒီလေရင်တွေအတွက်စီလိုတဲ့ခါမှာဒီလေရင်ကိုတောင်းတာပေါ့နော်ဝယ်ဖို့စီဖြည့်လေရင်ဝယ်ဖို့တောင်းတဲ့ခါမှာအခုချိန်ထိအမေရိကကမပေးသေးဘူးနောက်ပြီးရင်သူတို့တောင်းတာတခုရှိတယ်အဲ့ဒါပါလဲဆိုတော့အီရန်တွေကသူတို့ရဲ့နျူကလ িয়ার ဓာတ်ပေါင်းဖိုတွေကိုဒီကြောက်တောင်တွေအောက်မှာခိုင်ခိုင်မာမာစောက်ထားတော့အဲ့ဒီအားအလုံးကိုထိုးပေါက်နိုင်မဲ့ဘုံလိုတယ်အဲ့ဒီဘုံ အမေရိကန်မှာပဲရှိတယ်။ဆိုတော့ဒီရဲ့ဥစ္စာနှစ်ခုကလိုအပ်တာဖြစ်တဲ့အတွက်ကြောင့်မလို့အစ္စရေးကအီရန်ကိုလှုပ်ချင်းတယ်လို့လှုပ်လို့မရဘူး။ဆိုတော့ဖြစ်ပုံရတာကတော့အစ္စရေးကတော့လုံးဝတိုက်ဖို့ဆင်သင့်ပြင်ထားပြီးပြီ။သူတို့ရဲ့ဒီစစ်ရေးကာဗိနက်ကလည်းအခွင့်ပြုလိုက်ပြီးလှုပ်မယ်ဆိုတော့ဒါမဲ့ဘိုင်ဒန်က no မရဘူးမလုပ်နဲ့။လှုပ်လိုက်ရင်ဒေတာတွင်စစ်ကြီးသွားမယ်မလုပ်နဲ့။မလုပ်နဲ့ဆိုတော့နောက်ဆုံးမတုံ့ပြန်ရင်လည်းမျက်နှာပြက်မယ်။တုံ့ပြန်မယ်ဆိုရင်လည်းအကူအညီရမရအောင်ဆိုတော့အစ္စရေးကနောက်ဆုံးတော့ဝင်တော့ပြစ်သွားတယ်ဒါပေမဲ့ဓာတ်ပေါင်းဖိုးတွေမပြစ်သွားအောင်ဆိုတော့သုံးသက်သူတော်တော်များများကဘယ်လိုခံစားရလဲဆိုတော့အစ္စရေးကဒီလောက်ကောင်းတဲ့အခွင့်အရေးတခုဆုံးရှုံးသွားပြီအီရန်ရဲ့နျူကလ িয়ার ဓာတ်ပေါင်းဖိုးပြစ်ချခွင့်ဒီချိန်မှာဖျက်ဆီးခွင့်အကောင်းဆုံးချိန်ပဲဒါပေမဲ့အဲ့ဒီခွင့်အရေးလည်းလွတ်သွားပြီဘာလို့ကြောင်းလဲဘိုင်ဒန်ကြောင်းပဲဆိုတော့ဒါတွေကဘိုင်ဒန်ကြောင်းလို့ပြောတဲ့ခါမှာတော့ဘိုင်ဒန်ဆိုးရအောင်ပြောတာပေါ့နော်ဘိုင်ဒန်ရဲ့ administration ကအခွင့်မပြုတဲ့ခါမှာဘာမှလုပ်လို့မရအောင်ဒါဆိုအစ္စရေးကနားမထောင်ဘဲနဲ့လှုပ်လိုက်လို့မရအောင်လားရတယ်ဒါမဲ့သူတို့ကစောင့်ကြည့်ရတာနဲ့သူတို့ရှိတဲ့အရာလေးတွေအဲ့ဒီအချိန်မှာနှစ်ခုကိုသူတို့အကြီးကျယ်စောင့်နေတာဖြစ်တယ်ဆိုတော့အဲ့ဒီကနေကျွန်တော်ပြောပြချင်တယ်ပထမအသုံးခုပေါ့နော်ပထမတစ်ခုကပါလဲဆိုရင်တော့အဲ့ဒီဥစ္စာတစ်ခုကပါလဲဆိုတော့အစ္စရေးကိုကူညီပေးမဲ့ရန်ပုံငွေအဲ့ဒါမရသေးဘူးဒီကိစ္စကိုသူတို့ပြောလာတာလာတော်တော်ကြာပြီအဲ့ဒီမှာသူတို့ဆွေးနွေးတိုင်ပင်နေတာရှိတယ်အမေရိကန်ရဲ့အထက်လူတော်အောက်လူတော်ဒါတွေကအမြဲတမ်းကိုသူတို့မှာဆွေးနွေးနေသေးတယ်ဆွေးနွေးနေတော့ဒီမှာအခုချိန်ကြမှာ the house ဆိုတော့ဒါနော်အခုအမေရိကန်အောက်လူတော်ကတဲ့Ukraine နဲ့ Israel ရဲ့ Taiwan အတွက်ကို95ဘီလီယံပေးဖို့ဆုံးဖြတ်လိုက်ပြီတဲ့เนาะဆိုတော့အဲ့ဒီမှာသူတို့ကစပြီးမှဒီဥစ္စာဒီ funding မရရင် Israel သွားလို့မရအောင်။ဘာကြောင့်လဲတကူပြောပြမယ်။ကျွန်တော်တို့ကထင်တယ်ဟာ Israel ကဒီ99ရာခိုင်နှုန်းဒီဒုံခွင်းဒုံနေပြစ်ချနိုင်တယ်လို့ပြောတယ်မလား။အခု300လောက်လာတဲ့ဟာကိုသူတို့လေထဲမှာတွင်ပြန်ပြီးပြစ်ချလိုက်တယ်။ဒါပေမဲ့အဲ့လိုပြစ်ချတာပတ်စံရန်ကုန်တဲ့တစ်ခုတည်းမှာတွေ့တာအဲ့ဒီအီရန်ပြစ်လိုက်တဲ့ဒီ300ကျော်ပြန်ပြစ်ချတဲ့ငွေကြေးပမာဏကဘလောက်ကုန်သွားလဲဆိုတော့ American Dollar 1 billion လောက်ကုန်နေတယ်။သန်း 1000 ကုန်တာ။အဲ့ဒီနေညာမှာဖြစ်တာ။ဆိုတော့ပတ်စံတအားကုန်တော့အခုကဘာလောက်ကျင်တာလဲဆိုတော့အီရန်ကလည်းဝဲရောက်လောက်တယ်ဆိုတာစိတ်ညစ်အောင်အစ်မပြေအောင်နောက်ပြီးချွတ်ချုံကြအောင်လုပ်တာ။ဆိုတော့အဲ့ဟာမျိုးလှုပ်လိုက်တဲ့အခါမှာဒီရဲ့ဒုံခွင်းတုံးညီလက်နဲ့ပြန်ထဲဖို့เนาะပြန်ပြီးတော့ပြင်ဆင်ဖို့နောက်တစ်ခါဒီလိုလာခဲ့ရင်လှုပ်ဖို့ဆိုတဲ့ဟာမှာပတ်စံလိုတယ်ပတ်စံလိုတော့ US မျက်နှာကိုကြည့်ရတယ်ကြည့်တဲ့အခါမှာအခုเนาะဒီရက်ပိုင်းမဲ့95ဘီလီယံဒါ Israel တခုတည်းမဟုတ်ဘူး Ukraine ပါတယ် Taiwan လည်းပါတယ်အဲ့ဒီနေဒေတာတွေကိုပြီးမယ်လို့ပြောတယ်ဆိုတော့အဲ့ဒီကနေ Israel ဘလောက်ရမလဲကြည့်ကြအောင်နော်ဆိုတော့အဲ့ဒီထဲကနေအစ္စရေးကဘယ်လောက်ရမလဲဆိုတော့26ဘီလီယံကျော်အစ္စရေးအတွက်ပါတယ်လို့ပြောတယ်ဆိုတော့အဲ့ဒီ26ဘီလီယံမှာပါလဲဆိုတော့ဒီပထမဆုံးတစ်ခုမှာဆိုရင်ဘာပြောလဲဆိုတော့5ဘီလီယံကျော်ကတဲ့ခုနပြောတဲ့ဒီ defense system ဆိုတော့ခုန rocket တွေပစ်လာတယ်ဒုံးကျည်တွေပစ်လာရင်ပြန်ပစ်ချတဲ့အာအတွက်ကိုသုံးသွားမယ်တဲ့ဒါ5ခေါက်စာပဲရှိရနော်5ဘီလီယံဆိုတာအီရန်နောက်5ခေါက်ထပ်လုပ်လိုက်ရင်ကုန်ပြီ5ဘီလီယံများသလိုထင်ရပေမဲ့တကယ်တော့အများကြီးမဟုတ်ဘူးအဲ့ဒါပြီးရင်တော့သူတို့ဒီတခြားလက်နက်တွေနဲ့စိုက်တဲ့အရာတွေသွားဖို့ရှိတယ်နောက်ပြီးတော့ supply ဆိုတာတခြားအထောက်အပံ့တွေနဲ့ပတ်သက်ပြီးတော့ပေါ့နော် service တွေပေးဖို့ရှိတဲ့အရာတွေလည်းသုံးသွားမယ်အဲ့ဒီထဲမှာအများဆုံးကတော့လူမှုကူညီပေါ့ဂါဇာဒေသနဲ့နောက်ပြီးတော့ဒီ West Bank လို့ပြောတဲ့နော်ဒါ Judea Samaria နော် Judah ပြီး Samaria ပြီးမှာအခုအဲ့ဒီနေရာမှာကူညီရေးထွက်ကြတော့ပိုတောင်းများနေတယ်ဆိုတော့အဲ့ဒါလေးရှိတယ်နော်ယူကရိန်းကတော့အများဆုံးရတာပေါ့နော်ဒီဥစ္စာကိုစောင့်နေတဲ့ခါမှာခုနအစ္စရေးကပြစ်ချင်တယ်လို့လည်းဝင်ပြစ်လို့မရအောင်လှုပ်ချင်တယ်လို့လည်းလှုပ်လို့မရအောင်အဲ့ဒါနံပါတ်1ချက်ဖြစ်တယ်နောက်တစ်ခုကပါလဲဆိုတော့အစ္စရေးကအီရန်ကိုချက်ချင်းမပြစ်တဲ့နောက်အခက်ခဲတစ်ခုပြောမလားသူတို့စောင့်ကြည့်တဲ့ဟာတစ်ခုကပါလဲဆိုရင်တော့ UN မှာ US ရဲ့ဗီဒိုအာနာနဲ့ပယ်ချတဲ့ဟာတစ်ခုလိုချင်လို့ပါလဲဆိုတော့အဲ့ဒီမှာSecurity Council ဆိုတော့လုံခြုံရေးကောင်စီယူကုလသမဂ္ဂလုံခြုံရေးကောင်စီမှာအမြဲတမ်းဖွဲ့ဝင်က၅နိုင်ငံရှိတယ်။ ပြီးတော့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံအဲ့ဒီ15နိုင်ငံမှာ12နိုင်ငံပြောမယ်နော်15နိုင်ငံမှာ12နိုင်ငံကပါလက်စတိုင်းကိုနိုင်ငံပေးသင့်ပါတယ်အစ္စရေးကိုတိုင်ပင်စရာမလိုဘူးအစ္စရေးကိုဆွေးနွေးစရာမလိုဘဲနဲ့နိုင်ငံပေးသင့်တဲ့အမြဲတမ်း UN ရဲ့အမြဲတမ်းအဖွဲ့ဝင်အခုလောလောဆယ်ကသူကလိလာကြီးလိလာသူအနေနဲ့ပဲနေခွင့်ရတာဒါမဲ့ကုလသမဂ္ဂနိုင်ငံဝင်ဖြစ်တင်းပြင်းနိုင်ငံဝင်ဖြစ်အစ္စရေးကိုမေးမြန်းစရာမလိုဘဲနဲ့အစ္စရေးရဲ့အခုသဘောထားကိုမေးစရာမလိုဘဲနဲ့လုံမယ်ဆိုရဲဆုံးဖြတ်ချက်တခုကိုခြားတယ်အဲ့မှာ12နိုင်ငံကထောက်ခံနေတယ်ပြီးတော့ UK နဲ့ Switzerland ကကြားနေတယ်ဒါပေမဲ့အမြဲတမ်းဖွဲ့ဝင်ဖြစ်တဲ့ America က no video သုံးလိုက်ရတယ်ဆိုတော့ဒီ video သုံးဖို့ရန်အတွက် video အာနာနဲ့ပယ်ချတယ်เนาะကျွန်တော်မြန်မာလိုတော့ video အာနာပေါ့ဆိုတော့အဲ့ဒါနဲ့ပယ်ချတယ်ဆိုတာလုံးဝဒီရဲ့အဆိုအားအဆင်မပြေဘူးဆိုပြီးပယ်ချတယ်ဒီဥစ္စာရှိနေတဲ့အတွက်ကြောင့်မလို့အစ္စရေးကအမေရိကရဲ့စကားကိုနားထောင်နေရတယ်။ဆိုတော့ဘယ်လောက်ထိနားထောင်ရမလဲ။ဆိုတော့ဖြစ်နိုင်တာကတော့ကျွန်တော်ဒီနှစ်ကုန်ထိနားထောင်အောင်ပါပေါ့။နောက်တစ်မှသာသမဏပြောင်းသွားမယ်ဆိုရင်တော့အစ္စရေးအတွက်တော့အများကြီးအခွင့်အလမ်းရှိတယ်။အကယ်၍ဒီအုပ်စုပဲပြန်ပြီးတော့ရှိလာမယ်ဆိုရင်တော့ဒါကအစ္စရေးအတွက်တော့အများကြီးအခက်အခဲရှိသွားမယ်။နော်ဒါပေမဲ့နောက်ဆုံးသောကာလဖြစ်တဲ့အတွက်ကြောင့်မလို့အကယ်၍ဘိုင်ဒန်အစိုးရပြန်ပြီးတော့ရခဲ့မယ်ဆိုရင်လည်းမအံ့ဩပါနဲ့နော်။ကျန်းစာပြည်စုံဖို့ကဒီလိုကောင်းဆောင်မျိုးလေလိုတယ်။အစ္စရေးကိုစန့်ကျင်မဲ့သူလည်းလိုတယ်။ဒါကြောင့်မလို့ဒီရဲ့ဗီဒီယိုအာနာနဲ့အခုလိုပယ်ချပေးဖို့ရန်အတွက်အစ္စရေးကမျက်နှာထောက်ရတဲ့အခါမှာအီရန်ကိုမတိုက်ပါနဲ့လို့ပြောတဲ့အခါမှာတော့ဝင်တော့ပစ်သွားတယ်။တိတိယောက်ယောက်ကြီးကြည်ကြည်မမာကြီးမလုပ်သွားအောင်ဒါမဲ့အီရန်ကိုသတိပေးလိုက်တယ်ငါတို့ကြိုက်တဲ့အချိန်မှာဝင်ပစ်လို့ရတယ်ဆိုတော့သဘောထားတွေအများကြီးပြသွားတာတွေ့ရတယ်ငါဒါနံပါတ်1အချက်ပေါ့နော်နောက်တစ်ခုကြတော့ဘာကြောင့်မလို့အစ္စရေးကမပစ်တာလဲဆိုရင်တော့အဓိကတော့ pass over အခုကျွန်တော်တို့ဖြတ်သန်းတဲ့ကာလပတ်သက်ကာလဖြစ်တယ်နော်ဆိုတော့ကျွန်တော်တို့ Jew calendar နဲ့အနောက်ကျွန်တော်တို့ဒီ Gregorian calendar လို့ခေါ်ရကျွန်တော်သုံးတဲ့ကမ္ဘာသုံး calendar မတူတော့အခုကျွန်တော်တို့ကတကယ်တော့ပတ်သက်ကပွဲတွေเนาะကျွန်တော်တို့ဒီတန်ရှင်းရကာလနဲ့ Easter Sunday တောင်ယေရှုတောင်ထမြောက်ပြီးပြီဆိုတော့အခုချိန်မှာမှဒီပတ်သက်ကပွဲကတကယ်ပတ်သက်ကပွဲအခုမှကျင်ပါတာเนาะကျွန်တော်တို့ကထမြောက်ခိုင်းလိုက်ပြီးယေရှုတောင်ဟိုမှာအခုမှတတ်အောင်ပါဆိုတော့ပတ်သက်ကပွဲကျင်ပနေစေကာလဆိုတော့တပတ်လုံးတာကတန်ရှင်းရကာလဂျူးတွေအတွက်ကပထမဦးဆုံး holiday လေဟုတ်တယ်ဆိုတော့သူတို့ကဒီရဲ့ပွဲရှိတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကြီးကြီးမားမားမလုပ်ဘူးဒီမှာလေကြီးတဲ့ခါမှာဒါ pass over ဆိုတာ freedom လွတ်မြောက်ခြင်းကိုပုံဆောင်တယ်ဆိုတော့ Egypt ကနေကျွန်တော်ပထမဦးဆုံးပတ်သက်ပွဲကိုပြောမယ်ဆိုရင် Egypt ကနေချုပ်နှောင်ခြင်းကနေလွတ်မြောက်ခြင်းနဲ့ထွက်လာခဲ့ကြတယ်ဒါပေမဲ့ဒီနှစ်ကတော့အင်မတန်မှ vulnerable ကောင်းတာကတော့ခုံတရားနဲ့မှ33ခုံအလွတ်ထထားတယ်အတိတ်ဘယ်ကပါလဲဟမတ်စ်ကြီးပြန်ပြီးဆွဲထားတဲ့133ယောက်အတွက်ရည်ရွယ်ပြီးတော့ထထားတာဆိုတော့ဒီပတ်သက်ပွဲကဂျူးလူမျိုးတွေအတွက်ခြေကွဲဖို့အကောင်းဆုံးနဲ့အခက်ခဲဆုံးကာလဖြစ်နေတယ်ဒါကြောင့်ဆွတ်တောင်းပေးပါเนาะသူတို့စဉ်းစားကြည့်အောင်ကိုကတော့လွတ်မြောက်ခြင်းပွဲကိုကျင်းပမယ်ကိုရဲ့မိသားစုကချုပ်နှောင်ခြင်းခံရတယ်ဆိုရင်သင်ပေပြောမလဲနော်နော်ဒါပဲမဟုတ်ဘူး133ယောက်ပဲမဟုတ်ဘူးဒီ Hezbollah ဖက်နီးတဲ့ဒါမြောက်ပိုင်းပေါ့နော်ဆိုတော့အခုစစ်ပွဲကဂါဇာဆိုတာတောင်ပိုင်း Hezbollah ကျတော့မြောက်ပိုင်းအဲ့ဒီမြောက်ပိုင်းအချမ်းမြန်မာနိုင်ငံဆိုရင်တော့ကချင်ပြည်နယ်နယ်စပ်လို့ပြောလို့ရမှာနော်မြင်သွားအောင်လို့ပြောတာဖြစ်တယ်နော်ဆိုတော့အဲ့လိုမြောက်ပိုင်းဖက်မှာနေတဲ့ဒီမြို့ရွာတွေကနေလူပေါင်းသသိန်းကျော်နေရာရွှေ့ရတယ်အခုသူတို့ကဘယ်လိုနေရလဲဒီလားဟိုတယ်တွေမှာနေရတယ်နောက်ပြီးတော့ဟိုဒီလိုရွှေ့ပြောင်းယာယီနေရာတွေမှာနေနေရတာဆိုတော့အခုဘယ်နှလားရှိလဲရက်200ကျော်သွားပြီအခုရက်200ကျော်ဆိုတော့ရက်200ကျော်အိမ်မပြန်ရအောင်ရက်200ကျော်အခုချိန်မှာဆွေမျိုးတွေမျိုးထဲမှာရှိတဲ့ဆွေမျိုးတွေနဲ့သွားနေရတာပေါ့အလဲပိုင်းမှာရှိတဲ့ဆွေမျိုးတွေနဲ့သွားနေရတယ်ဒီရဲ့အဖွဲတွေအားလုံးလည်းအခုချိန်မှာပတ်သက်ပွဲကျင်းပတဲ့အခါမှာသူတို့အတွက်တော့အင်မတန်မှခက်ခဲတဲ့ပတ်သက်ပွဲဖြစ်တယ်ဆိုတာကိုမြင်ရတယ်။ဒါအဲ့လိုမျိုးမြင်ရတဲ့အခါမှာတော့ကျွန်တော်တို့ဒ ဒီအချိန်မှာတော့စိတ်မကောင်းစရာဖြစ်တယ်ပြီးကြရင်ကျွန်တော်တို့ဒီအဆီဇန်ပြီးလေးမှာကျွန်တော်ဆူတောင်းပေးရအောင်เนาะဆိုတော့ယေရုရှလင်မြို့ငြိမ်ဝှက်မဲ့အကြောင်းကျွန်တော်ဆူတောင်းပေးပါလို့ပြောတဲ့အခါမှာတော့ကျွန်တော်တို့ဆူတောင်းပေးဖို့ဖြစ်တယ်ဆိုတော့ဒါကြောင့်မလို့เนาะကျွန်တော်နားလည်ဖို့လိုတယ်ဘာကြောင့်မလို့ Israel ကကြီးကြီးမားမားလက်တုပ်မပြန်တာလဲဘာကြောင့်သူတို့နောက်ကျောကိုလက်ပြန်ကြိုးတုပ်ခါရတာလဲတုပ်ခါရတဲ့အကြောင်းကတော့ဗီဒီယိုပယ်ချစေခြင်းနဲ့ပြီးတော့အမေရိကပေးမဲ့ရန်ပုံငွေဆိုတော့အမေရိကရန်ပုံငွေပေးတယ်ဆိုတော့26ဘီလံယော့ဆိုပြီးလက်ထဲထည့်ပေးတာမဟုတ်ဘူးနော်တော်တော်များများမသိယူကရိန်းကိုကူညီတယ်ဆိုရင်လည်းပတ်စံပို့တာမဟုတ်ဘူးတော်ယုံတန်ယုံမပို့ဘူးဘာလုပ်တယ်လဲဆိုတော့အမေရိကနိုင်ငံထဲကနေငွေကထွက်တောင်းမထွက်သွားဘူးတချို့ငွေတွေကများသောအဖြစ်ငွေတွေကမထွက်သွားဘူးဘယ်လိုရှိလဲဆိုတော့စစ်လက်နဲ့ထုတ်တဲ့အမေရိကမှာရှိတဲ့ဒီ contractor လို့ခေါ်တယ်အစိုးရနဲ့အစိုးရကနေ contract ပေးထားတဲ့စစ်လက်နက်ထုတ်တဲ့ company တွေကိုပတ်စံပေးလိုက်တာသူတို့ကအဲ့လက်နက်ကိုပို့လိုက်တာဆိုတော့အစိုးရက Ukraine ကိုစားဝယ်ပေးလိုက်တာအဲ့ဒီရဲ့လက်နက်တွေက Ukraine ကိုရောက်သွားတယ် Israel ကိုရောက်သွားတယ်အဲ့ဒီသဘောဆိုတော့အခုကတော်တော်များများထင်ကြတယ်ဟာ Biden ကငွေတွေအများကြီးပို့နေတယ်ဘယ်သူမှမပို့နိုင်ငံတည်းမှာပဲအဲ့ငွေကပြန်ပြီးတော့သုံးသွားတာဆိုတော့စီးပွားရောင်းဖြစ်နေသေးတယ်အဲ့သဘောရှိတယ်အဲ့တော့နိုင်ငံရေးဆိုတာရှုပ်ထွေးတယ်ဒါမဲ့နားလေပေါ်ပါလဲဆိုတော့တခါလေနိုင်ငံရေးသမားတွေကစစ်ဖြစ်တာကိုကြိုက်တယ်စစ်ဖြစ်ရင်စီးပွားတက်တယ်ဆိုတာဒါကြောင့်မလို့သူတို့ကခံယူပြီးတော့သူတို့ကစစ်မဖြစ်ရင်တောင်မှစစ်ဖြစ်ဖို့ရန်အတွက်လာလာတွေရှာတာကူညီတာအများကြီးလုပ်တတ်တယ်ဒါနိုင်ငံရေးရဲ့ခြေပြန့်ချက်ဖြစ်တယ်ဒါပေမဲ့ကျွန်တော်တို့သိဖို့ကပါလဲဆိုတော့အခုချိန်မှာကျွန်တော်အစ္စရေးကလှုပ်ချင်တာလှုပ်လို့မရသေးတာခုနကျွန်တော်ပြောတဲ့အချက်၃ချက်ဖြစ်ပေမဲ့အဓိကအချက်ကတော့တမချန်းစာမပြည့်စုံသေးလို့ပြေဆုံးမဲ့အချိန်မရောက်သေးလို့เนาะဆိုတော့ပြေဆုံးမဲ့အချိန်ကာလလေးရောက်လာဖို့လိုတယ်အဲ့ဒီကာလလေးတစ်ခုကိုကျွန်တော်တို့တွေကဖြတ်တန်းနေတယ်ကျွန်တော်တို့တော်ဂျေဇုရောကာလရှိနေစေမို့လို့တော့အခုကကျွန်တော်တို့ကလှမ်းမြင်နေရပြီဆိုတော့အဲ့ဒီမြင်နေရတဲ့အချိန်ကာလလေးပေါ့เนาะအဲ့ဒါလေးကိုကျွန်တော်တို့ကဖြတ်တန်းနေရတယ်ဆိုတာသိစေချင်တယ်နောက်တစ်ခုကကျွန်တော်တို့အခုချိန်မှာပေါ့เนาะအခုဘာတွေဖြစ်နေတယ်လဲဆိုတဲ့အရာလေးတွေကျွန်တော် update လေးချုပ်ပေးချင်တယ်အခုချိန်မှာကျွန်တော်တို့ကျမ်းပိုက်တစ်ပိုက်နဲ့ကျွန်တော်ပြချင်တယ်အဲ့ဒါပါလဲဆိုတော့ဘာကာလကိုကျွန်တော်တို့ကဖြတ်သန်းနေရတာလဲဆိုရင်ကောင်းတာကိုမကောင်းဘူးလို့ပြောတဲ့ကာလမကောင်းတာကိုကောင်းတယ်လို့လက်ခံတဲ့ကာလအင်္ဂလိပ်လိုက good ကို evil လို့ခေါ်တယ်တဲ့ evil ကို good လို့ခေါ်တယ်တဲ့ဆိုတော့ပြောချင်တာကလုံးဝမကောင်းတဲ့အရာ evil အနိဋ္ဌာယုံတကယ်မကောင်းတဲ့ဥစ္စာကိုကြတော့ကောင်းတယ်လို့ခေါ်ပြီးတော့ကောင်းတဲ့အရာကိုကြမကောင်းဘူးလို့အဲ့လိုမျိုးခေါ်တဲ့ကာလကြီးဖြစ်နေတာအဲ့လိုမျိုးဖြစ်နေတော့ဒါကိုကျမ်းစာကပြောလာပြောထားတယ်ဟေရှာယ9ထဲမှာကြည်အောင်ဟေရှာယ9ပိုက်ငယ်20မှာဒီလိုပြောတယ်မကောင်းကိုအကောင်းနဲ့အကောင်းကိုမကောင်းဟုခေါ်တတ်သောသူအလင်းအရာ၌အမိုက်အရာ၌အလင်းကို၎င်းအချိုအရာ၌အခါအရာ၌အချိုကို၎င်းအဲ့လွယ်ယူတတ်တော့သူတို့ဒီအမင်္ဂလာရှိကြ၏ဒီကာလကိုကျွန်တော်တို့ကဖြတ်တန်းနေတဲ့အခါမှာတချို့ကမသိလိုက်တာပါလဲဆိုတော့အခုအနောက်နိုင်ငံမှာရှိတဲ့လူတွေရဲ့အတွေးခေါ်တော်တော်များများကဒီကိစ္စမှာဘယ်လိုပြောလဲဆိုတော့ဟာမတ်စ်တွေအခုလိုပြန်ပေးဆွဲထားတဲ့သူတွေအောက်တိုဘာ9ရက်နေ့မှာကျူးကျော်တိုက်ခိုက်ပြီးတော့အစ္စရေးနိုင်ငံထဲမှာကလေးကစားပကတ်ထဲမှာရှိတဲ့ကလေးတွေပါတပ်ဖြစ်တဲ့အမျိုးသမီးတွေကိုအဒမချင်းချံပြီးတော့ live တောင်လွှင့်လိုက်သေးတယ်။အဲ့ဒီသူတွေကိုကြတော့ထောက်ခံအားပေးခြင်းနဲ့အများကြီးဖြစ်တယ်။ဘာလဲ?မကောင်းတာကိုအကောင်းလို့ခေါ်တဲ့ကာလ။ကောင်းတာကိုမကောင်းတဲ့ဒီလိုကာလကျွန်တော်တို့ကဖြတ်သန်းနေရတယ်ဆိုတာကိုမိတ်ဆွေပြောပြခြင်းနဲ့။ဒါကြောင့်မလို့အခုခေတ်ကာလမှာဒီလိုဖြစ်နေတဲ့ဟာကိုကျွန်တော်တို့သိရအောင်နော်။ဆိုတော့အဲ့ဒီမှာဒီကာလမှာကျွန်တော်ဘာတွေဖြစ်နေလဲ?နော်ကျွန်တော်report လေးတစ်ခုပြခြင်းတယ်ဆိုတော့အခုကဘာဖြစ်နေလဲဆိုတော့ anti semitic ဆိုတာက America မှာ Jew Mondian ဘွာရတွေကအင်မတန်မှကိုများပြားနေတယ်အထူးသဖြင့် university တက္ကသိုလ်ကျောင်းသူကျောင်းသားတွေရဲ့အထင်းမှာဒါကပြန့်ပွားနေတယ်ဆို Columbia University မှာပြီးခဲ့တဲ့ရက်ပိုင်းမှာအကြီးကျယ်ဆန္ဒပြတယ်အခုက university တွေတစ်ခုပြီးတစ်ခုမြီးပွားလို့ပဲကူးတယ်ဘာတွေလုပ်လဲကျူကျောင်းသားတွေကိုကိုတိလက်ရောက်ပါလှုပ်လာတဲ့ဟာတွေရှိလာတယ်ကျူကျောင်းသားတွေကျောင်းမတည့်ရဘူးเ ော်ဂျူးလူမျိုးဆက်တဲ့သူတွေအကြောင်းမတည့်ရဘူးနောက်ပြီးရင် Free Palestine Movement ပေါ့နော်ပါလက်စတိုင်းလွတ်မြောက်ရေးဆိုတဲ့ဥစ္စာတွေကရှေ့တန်းတင်ပြီးတော့အခုချိန်မှာအကြီးအကျယ်လုပ်တဲ့ဟာလေးချက်ဗီဒီယိုလေးပြပေးမယ်နော် Go back to Poland နဲ့အတိတ်ပဲပါလေပိုလန်မှာဂျူးတွေကိုဖမ်းထားပြီးတော့နော်ပိုလန်မှာအဲ့ဒီတော့ဥရောပမှာရှိတဲ့ဂျူးပေါင်း6တန်းကျော်ကိုဟစ်လာကနေဒဏ်ငွေနဲ့တတ်တာအဲ့ဒီရဲ့ကိုးကားချက်ကိုပြောတာ Go back to Poland ဆိုတာဒဏ်ငွေနဲ့အသက်ခံရတဲ့နေရာပြန်သွားလို့ပြောတာဒါတွေက hate speech လို့ခေါ်တယ်ဒါကအမုန်းမုန်းပွားရေးပြောဆိုချက်တွေဖြစ်တယ်အခုလိုဒီလိုမျိုးသင်ပေးတဲ့ဟာအမှန်တရားပြောတာ hate speech မဟုတ်ဘူးဒီကနေ့နားလည်ဖို့ကလူတယောက် background မတူပါစေဒီလိုမျိုးပြောဝင်မရှိဘူ
း On Columbia's campus, Jewish students endured threats with calls to go back to Poland. Here, a demonstrator points at pro-Israel students while holding a sign that reads
Israel ကနေ Israel ထောက်ခံတဲ့အဖွဲ့တွေကစပြီးတော့ဆန္ဒပြအဲ့မှာသူတို့တုံးသွားတဲ့ poster လေးပြပေးတယ်နော်အဲ့ဒီအတိတ်ပဲပါလဲဆိုတော့ L Qasims next target ဆိုတာ Hamas ရဲ့ Hamas ဆိုတာကအကြမ်းဖက်အဖွဲ့เนาะပြန်ပေးဆွေးတဲ့အဖွဲ့ရဲ့တိုက်ရင်တရင်ကိုခြေမုံရမယ်ဆိုတဲ့သဘောကိုပြောတာဆိုတော့အကြမ်းဖက်အဖွဲ့ဒါ next target ပဲဆိုရဲဟာမကျင်းတတ်ကြအောင်အဲ့ဒီဥစ္စာကိုစပြီးတော့အဲ့ကနေပို့ပို့ပြီးတော့ Columbia University မှာပွာလာတယ်ဒီရဲ့ professor ဆိုရင်ဘာမှကဖြစ်တယ်နာမည်အထည်ကိုပေးမွင်တော့သူ့ကိုဘာလို့လဲဆိုတော့ Israel ကိုထောက်ခံပြီးဆန္ဒပြလို့တဲ့ဒါမျိုးတွေတွေ့ရတယ်ဒါကြောင့်မလို့ဒီရဲ့ကဏ္ဍတွေကအများကြီးအခုချိန်မှာကျွန်တော်ကြည်ရအောင်เนาะဆိုတော့
Stein and calling for the school to divest from companies selling weapons to Israel.
ဒီမှာ Israel စန့်ကျင်တဲ့ဆန္ဒပြခြင်းဂျူးမုန်းတီးရေးဆန္ဒပြခြင်းတွေကအင်မတန်မှဒီမှာကြီးမားစွာဖြစ်ပွားနေတယ်။ဆိုတော့ဒါကြောင့်မလို့အခု Columbia University ပြီးတော့ Yale ဖက်လည်းကူးသွားပြီလို့ကြားရတယ်။ဒါဆက်ပြီးဖြစ်မှာပဲ။ဘာကြောင့်လဲ။ကျန်းစာတစ်ပိုက်ပြမယ်။ဘာကြောင့်ဒါတွေဖြစ်တာလဲကျွန်တော်တို့တွေကတော့ရုတ်တရက်ကြီးလိုက်တဲ့ခါမှာတော့ဟာဘာကြောင့်မလို့ဂျူးမုန်းတီးရေးတွေဖြစ်တာလဲဒီကိစ္စတွေကဒါသတင်းဌာနတွေကကိုနိုင်ကဘာကြောင့်မလို့ပါလက်စတိုင်းဘက်ကနေသွားပြီးတော့သတင်းတင်ပြနေတာလဲအဲ့ဘက်ကနေပြောနေတာလဲဆိုတော့အခုဂါဇာမှာလူသေတယ်မှန်တယ်ဒါပေမဲ့တော်တော်များများမသိတာဂါဇာမှာသေတဲ့လူအများကြီးဟာအကြမ်းဖက်သမားတွေသေတာဆိုတော့ကလေးတွေသေလားကလေးတွေသေတာလည်းရှိပါတယ်ဘာကြောင့်ကလေးတွေသေတာလဲအစ္စရေးကဒီရဲ့ရက်ကွက်တစ်ခုကိုတိုက်ခိုက်တော့မယ်ဆိုရင်ဖုန်းကနေသတိပေးချက်အမြဲတမ်း text message တွေပို့ပေးတယ်ငါတို့2နာရီအတွင်းမှာဒီနေရာကိုဝင်ပြီးတိုက်တော့မယ်အမြန်ရွှေ့ပါ Hamas ကလုံးဝမရွှေ့နဲ့အဲ့ဒီမှာပဲနေလူသားတစ်တိုင်းလို့ခေါ်တယ်ဆိုတော့ပြည်သူရှေ့မှာရက်ပေးတာမဟုတ်ပဲねပြည်သူရဲ့နောက်မှာပြည်သူရဲ့အောက်မှာနေတဲ့ခါမှာဒီအကြမ်းဖက်သမားတွေတိုက်ခိုက်တဲ့နေရာပြစ်တဲ့နေရာမှာတော့လူတွေအသေးပြောင်ရှိတယ်ဒါပေမဲ့ urban warfare လို့ခေါ်တယ် urban warfare ဆိုတာမြို့တွင်းတိုက်ခိုက်မှုလုပ်တိုင်းမှာပြည်သူအသေးပြောင်ရှိတယ်အဲ့ဒီအသေးပြောင်ဖြစ်တဲ့နှုံးကအစ်မတမ်းမှနဲတယ်တခြားဒေသတွေမှာဖြစ်တာနဲ့ရှင်အစ်မတမ်းမှနဲတယ်ဆိုရရအောင် UK Parliament အမတ်တယောက်ကထောက်ပြတယ်ဟုတ်တယ်ဒီလိုသေးတာရှိဒါပေမဲ့ Israel ကအရန်ကိုဂယုဆိုင်ပြီးတော့လုပ်ပါတယ်ဆိုရဟာပြောတယ်အမေသတင်းဌာနတွေမှာတော့ဒါတွေကအဓိကမဟုတ်တော့ဘူးပါလက်စတိုင်းဘက်ကပဲဆိုတော့ပြီးခဲ့တဲ့တလောဆိုလဲအကလေးနှစ်ယောက်ကဆောင်းလေးချုံပြီးတော့ရှွံပွက်ထဲမှာအိတ်နေအဲ့ဒီပုံကလှုပ်ကြံပြီး AI နဲ့လှုပ်ထားတဲ့ပုံဖြစ်နေပြီးရင်အကလေးတွေဒဏ်ရာရတဲ့ဟာတွေရှိအမှန်အယုတ်တွေဖြစ်နေเนาะအဲ့ဒီတပ်ပုံတွေအများကြီးရှိတယ်ကြည်ကျင်ပို့ပေးမယ်เนาะအကုန်လုံးတကယ် Hollywood เนาะဟိုအရှုံးပေးရလောက်အောင်တရုပ်ဆောင်ကောင်းတဲ့ဟာတွေအများကြီးရှိတယ်ဘာကြောင့်လဲသူတို့ရတဲ့နည်းနဲ့တိုက်မယ်ပါကြောင်လေကျမ်းပိုက်တစ်ပိုက်ကိုပြပေးမယ်ဇာခရီစနစ်ကိုသွားပေးပါဇာခရီစနစ်အပိုင်ငယ်နှစ်မှာဒီလိုပြောတယ်ငါသည်ယေရုရှလင်မြို့ကိုပတ်လေ၌ရှိသောလူမျိုးအပေါင်းတို့အားတုန်လှုပ်စေသောဖလားဖြစ်စေမည်ယေရုရှလင်မြို့ကိုဝိုင်းထားကြစေယူရာပီကိုလည်းထို့အတူဖြစ်စေမည်ထိုကာလအခါ၌လည်းထိုမြို့ကိုလူမျိုးအပေါင်းတို့အားလေးသောကြောင့်ဖြစ်စေမည်ယေရုရှလင်မြို့ကိစ္စကြောင့်ဣသရေလနိုင်ငံကိစ္စကြောင့်လူတိုင်းလေတော့ကြောက်ဆိုတာဝင်တစ်ခုလိုမျိုးပဲပြီးနေလို့ခံစားရမယ်တဲ့အခုဖြစ်တာဖြစ်တယ်အခု Israel case ဆိုရင်အ ရှေ့လေဘိုင်းမှာဖြစ်တာငါနဲ့ပါဆိုင်အကုံဆိုင်နေနော်အခုကုံစည်းနှုံးနေတက်တာအများကြီးဆိုင်နေပြီးရင်ကျွန်တော်တို့ဒီဆွေဒူမြောင်းကနေနော်ဖြတ်သွားလို့ရတဲ့တင်မောတွေကိုပစ်တာနော်ပင်လယ်နီဖြတ်သွားလို့ရတဲ့တင်မောတွေကိုပစ်လိုက်ရင်တင်မောတွေကပတ်ပြီးသွားတဲ့အခါမှာကုံစည်းနှုံးတက်တာအပြင်ကုံစည်းတွေကပြက်လက်ကုန်တယ်ဒါတွေအကုန်လုံးကထိခိုက်မှုရှိတယ်ဒါကြောင့်မလို့ရှေ့လေဘိုင်းမှာဖြစ်တာငါနဲ့မဆိုင်ဘူးလို့ထင်ရင်သင်မှားပါတယ်ကျွန်တော်တို့ ਨੇ တိုက်ရိုက်ဆိုင်တယ်အများကြီးထိခိုက်မှုရှိတယ်။အဲ့လိုအချိန်မှာတဲ့။ဘာဖြစ်မလဲဆိုတော့ထိုကြောက်ကိုခြီတော်သူပေါင်းလို့ဒီကျိုးပဲ့ခြေမွာကြလိမ့်မည်။ဒီကိစ္စကိုကင်တွေ့တဲ့သူတွေခံရမယ်။လောကီသားအမျိုးမျိုးတွေဒီယေရုရှလင်မြို့တစ်ဖက်၌စူဝေလျက်ရှိကြလိမ့်မည်တဲ့။လောကီသားအပေါင်းလားယေရုရှလင်မြို့တစ်ဖက်မှာရှိမယ်တဲ့။ဒါကြောင့်မလို့တစ်ခါလေမှဒီရဲ့စံစာတွေကရှိပေမဲ့ကျွန်တော်တို့ကသတင်းနေနဲ့ချိတ်ဆက်ပြီးတော့မသိလိုက်ဘူး။အခုသတင်းနေပြရစနပြချင်းနေမြို့မြို့ပြရပါလက်စတိုင်းနေ from the river to the sea palestine will be free from the river ဆိုတာကတော့နော်ယော်ဒန်မြစ် through the sea ဆို mediterranean sea ဆိုတော့အဲ့ဒီတစ်ခုလုံးကဆိုတော့အတိတ်ပဲပါလေလူမျိုးတုံးအကုန်ရှင်းပြမယ်ဂျူးတယောက်မှရှိလို့မရဘူးတဲ့ဒါလူမျိုးတုံးတိုက်ပွဲခေါ်တန်ဖြစ်တယ်နော်ဒါကတော့တိုက်ပွဲခေါ်တန်လို့ပြောပေမဲ့နော် war cry ဒါတကယ်ဟုတ်ရဲ့လားဒါပေမဲ့သူတို့စိတ်ထဲမှာ nuclear bomb ရမယ်ရတဲ့နေ့မှာဣသရေလမြေပေါ်မှာဖြောက်ပြင်မှာဒါသူတို့ပြောပြီးသားဆိုတော့ဒီကိစ္စစဖြစ်လာတော့မယ်ဆိုတော့ကျွန်တော်တို့အနေနဲ့ဘယ်တိုက်ပွဲကိုဥတည်နေလဲရေစကြည်လား38 39စစ်ပွဲကိုဥတည်နေတယ်အဲ့ဒီမှာပါမဲ့အဖွဲ့လေးတွေကျွန်တော်ပြပေးမယ်เนาะဆိုတော့ကျွန်တော်မကြာခဏပြောထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီရစစ်ပွဲမှာပါမဲ့သူတွေဘယ်သူပါလဲကြည်အောင်เนาะဂေါကဥဆောင်ပြီးတော့ပါမဲ့ဖွဲ့ရှိတယ်တဲ့เนาะဆိုတော့ရေစကြည်လား38ပိုင်ငယ်၄ဖတ်ချင်တယ်တင့်ကိုငါပြန်လာစီမိတင့်ပါရုပ်ကိုတန်ချင်းနဲ့ချိန်ပြီးလဲတင်မဆိုင်ထူးဆန်းသောလက်နဲ့ဆုံအမျိုးမျိုးကိုဆောင်းသောဒိုင်းလော့ပါရီဓာတ်ကိုဆွဲသောလူအလုံးရင်းများနဲ့မြင်းမြင်းစီတရဲ့ဘူချီပေါင်းတို့ကိုငါဆောင်ခဲ့မိအတိတ်ပဲဒါတော့လွန်ခဲ့တဲ့နှစ်ပေါင်း2600ကရေးတဲ့အခါမှာစစ်တိုက်ချင်းသဘောတရားကိုရေးတာเนาะတခါလေးကျရင်တချို့ယုံကြည်သူတွေကခရိယန်တွေကနုနယ်တဲ့အခါမှာစစ်ကမြင်းနဲ့လာမှာလားမြင်းစီတရဲ့နဲ့လာမှာဓာတ်ကင်လာမှာလားအဲ့ဒါကိုပြောနေတာမဟုတ်ဘူးလေနားလဲပါเนาะတခါလေးကြာရင်ကျွန်တော်တို့ဟိုကျွန်တော်တို့ရဲ့အဲနားလဲမှုကမှားတယ်လို့အဲ့ဒီမှာကျွန်တော်တို့နားလဲဖို့အငယ်ပိုက်ငယ်ငါ့ကိုကျွန်တော်ဖတ်ချင်တယ်အသီးသီးဒိုင်းရောကန်ယူ၍တန်ခမောက်လုံးကိုစောင်းတော့ဘာပြောလဲပေရသိပီသားပေရသိလို့ပြောကြည့်ပါပါဂျာဘာတူလဲအီရန်လာမယ်ကုရှာLivia, sorry, Kusha, Ethiopia, Phuta, Livia. Goma ne tu ita miya, miyao pita, toga ma amyo. Toga ma amyo abdule, Turki. So ro, di japan te ma, Turki luk dwar ali riku piya me. He ma ba luk dwar ali, no, Turki luk dwar ali riku di ma. Ba luk dwar ali, so ro, Hamas achike, da Hamas ye gaungzao. Any gaungzao ha, bima ni ni le, so ro, kata ma ni le.နော်သူကဂါဇာမှာမနေဘူးကာတာမှာကောင်းကောင်းနေတယ်ဘီလီယနာဖြစ်တယ်နော်ဘီလီယနာမီလီယနာမဟုတ်ဘီလီယနာတန်းထောင်ချီချမ်းသာတယ်အဲ့ဒီထိတ်တန်းခေါင်းဆောင်ဒီဟမတ်ရဲ့ထိတ်တန်းခေါင်းဆောင်၃ယောက်ရဲ့ပိုင်ဆိုင်မှုကဘယ်လောက်ရှိလဲ11 billion ရှိတယ်11 billion ဟာဒီလောက်ဂါဇာလေးကနေရာချင်းချင်းလေးနဲ့သူတို့ပြောတဲ့ open prison နဲ့Open prison ဆိုတဲ့အတိပဲကတော့အမိုးမရှိတဲ့ထောင်တဲ့ဂါဇာကိုအဲ့လိုတင်စားတာအမိုးမရှိတဲ့ထောင်မှာငါတို့နေနေရတယ်တဲ့ဒါဆိုရင်ဘာလို့အဲ့ဒီလူကဘာလို့အလောက်ချမ်းသာတာဟာလူမှုကူညီရေးအကူအညီတွေဘာလို့မပေးတာလဲဣသရေလကဘာလို့ပိတ်တာလဲဒီလူဘာလို့မကြွေးတာလဲသူလူတွေကိုခေါင်းဆောင်3ယောက်ဖြေပါ7ဘီလီယံချမ်းသာတယ်သူတို့3ယောက်နော်ဒီ2ယောက်ပြောတာမဟုတ်နော်ဒီရဲ့ခေါင်းဆောင်တွေဒါ other one Turkey ဒီခေါင်းဆောင်ကဘီလီယနာကတာမနေတာသူတို့တွိုင်း private jet ပဲစီးတာ private jet အဲ့ဒါနဲ့သွားတဲ့သူမှာပတ်စံအများကြီးရှိတယ်ဒါပေမဲ့ဒါလှုပ်ရှားတဲ့သူဖြစ်တယ်အောင်ခေါင်းဆောင်ကောင်းမဟုတ်ဘူးအဲ့မှာဘာလုပ်လဲ one of ကောင်းတာနေတူအဖွဲ့ဝင် member ဖြစ်တဲ့တူရကီသမရကဒီရဲ့ Hamas ခေါင်းဆောင်ကိုတွေးပြီးတော့ပြောရစကားတွေကအများကြီးเนาะသူပြောလိုက်တဲ့စကားကပါလဲဆိုတော့ the strongest respond to Israel and the path to victory lies in unity and integrity တဲ့ စီးလုံးမှုနဲ့တဲ့နော်တမာရီရှိဖို့ကอิสราเอลနိုင်ဖို့အကောင်းဆုံးပဲတမာတမာရီရှိတဲ့အကြောင်းပြောတယ်ဆိုတော့ဒီလူတွေဘာလုပ်ချမ်းတာလဲပါလက်စတိုင်းလူမျိုးပါလက်စတိုင်းအခုဒုက္ခသည်တွေဟာဂဘာမှာတဲ့ the most privileged refugee ဖြစ်တယ်အခွင့်ထူးခံခံစားရတဲ့အခွင့်အရေးအရာဆုံးသောဒုက္ခသည်ဖြစ်တယ်ဆိုတော့อิสราเอลเนี่ยဒီกาซาထဲမှာဒီရဲ့ကားထားတဲ့ဟာတွေရှိတယ် gate တွေရှိတယ်။နောက်ဂါဇာနဲ့နောက်မျက်နှာတစ်ဖက်မှာပါရှိတယ်လား။အီဂျစ်နိုင်ငံရှိတယ်။အီဂျစ်ကလည်းပိတ်ချတာ။အီဂျစ်ကဘာလို့မပြောလဲ။အီဂျစ်ကဘာလို့မဖွင့်ခိုင်းလဲ။အီဂျစ်ကနေဘာလို့စာနယ်ဇင်းခါတွေမပို့လဲ။အကြောင်းရှိတယ်။ Israel ပြစ်ပဲ။ Israel ပြစ်ပဲ။ဒါ Israel လောက်တာ။ Israel လောက်တာ။ Israel ကအခုဆိုရင်ဘာပြောလဲဆို Israel ကဒီစာနယ်ဇင်းခါတင်တဲ့ရင်တန်းတွေကိုကြိုက်တယ်လို့ပေးသွားရင်တော့မှဖြန့်ပေးမဲ့သူမရှိဘူးတဲ့ဟိုဘက်မှာသူတို့မနိုင်ဘူးအများကြီးလိုသေးတယ်တခါလိုင်းကုလသမဂ္ဂလူမှုကယ်ဆယ်ရေးအကူအညီအလိုင်းအစ္စရေးပိတ်ထားပြီဒီလိုပဲပြောတယ်ဒါပေမဲ့တခါမှဟာမတ်စ်ကိုမပြောဘူးဟာမတ်စ်ကောင်းဆောင်ခင်ဗျားလူမျိုးတွေဘာလို့မကြည့်တာလဲခင်ဗျားဘာလို့မကြွေးတာလဲတခါမှမမေးဘူးအဲ့ဒါဘီလီယံနာနော်ဆိုတော့ဒီအဖြစ်ပြက်တွေသူတို့ဆက်ရှိနေတယ်စစ်ပွဲပို့ပြီးရှေ့ကျင်တယ်ဒီသလောလေးပဲသုံးပန်းနေလွှတ်ပေးဖို့ကိစ္စနဲ့ခိတအပြစ်ခတ်ရဲဆဲဖို့ကိစ္စဆွေးနွေးတဲ့အခါမှာဟိုတောင်ပြိုမြောက်ပြိုလှုပ်တဲ့အခါမှာဟာမတ်စီဘက်ကနေကောင်းကောင်းအပြေမပေးဘူးမပေးတော့အခုမှပြီးခဲ့တဲ့ရက်ပိုင်းလေးပဲနော်ပြီးခဲ့တဲ့ရက်ပိုင်းလေးကအမေရိကန်ပြောကြွေးရံပုဂ္ဂိုလ်တရားပါပြောလဲဆိုတော့ဟာမတ်စ်ကတဲ့ဂိုးတိုင်ခဏခဏရွှေ့တယ်တဲ့ဆိုတော့ဂိုးသွင်းမယ်လှုပ်တဲ့အချိန်မှာဂိုးတိုင်ရွှေ့ပေးတယ်ဆိုတော့သဘောပေါက်လားအတိတ်ပဲကတခုခုဆွေးနွေးမယ်ဆိုအမြဲတမ်းအကြောင်းပြတယ်သူတို့သူတို့ကမရက်စေချင်လူတွေဘလောက်တည်တည်ပါလက်စတိုင်းဘလောက်တည်တည်လုံးဝကြီးမဆိုင်ဘာလို့ကြီးမဆိုင်လဲပတ်ဆိုင်ရတယ်နိုင်ငံတကာအကူအညီရတယ်သူတို့တွေရမ်းချမ်းသွားတယ်အဲကြောင့်မလို့ဟာမတ်စ်ကောင်းဆောင်တွေအမှမနေဘူးကတာမှာနေတာကတာမှာကောင်းကောင်းသူတို့ဇင်ကြကြဟိုတယ်နဲ့နေတယ်သူတို့ရဲ့ဓာတ်ပုံလေးတွေရှိတယ်သူတို့မှာအများကြီးခီးသွားရင်တကယ်အကောင်းစား private jet ငါးပြီးသွားတယ်ဆိုတော့ဒီလိုအခြေအနေရှိတဲ့အခါမှာတော့ကျွန်တော်တို့သတင်းတွေမှာကြည့်ရင်ဒါတွေမပြောသတင်းတွေမှာဘတော်မှမပြောတိမာမအောင်အဲဒါကြောင့်မေးခွန်းမေးရမယ်ဟာမတ်စ်ကောင်းဆောင်နေဘာလို့ဒီနိုင်ငံသားတွေနှစ်တန်းလောက်ပဲရှိတဲ့နိုင်ငံသားတွေသူတယောက်တန်းပေးအောင်သူတို့ပတ်စံရှိတယ်ပတ်စံမရှိရမအောင်ပတ်စံရမ်းရှိတယ်ဒါပေမဲ့ဒီကာလတွေဖြစ်မယ်ဒါမကောင်းမှုကိုကောင်းတယ်လို့ပြောတဲ့ကာလကောင်းမှုကိုမကောင်းဘူး they will call evil good good evil ဝိုင်းနေဖို့ကောင်းတာအမေရိကန်ကလေးတွေဒါအောင်မသိဘူးအနောက်နိုင်ငံကလေးတွေမသိဘူး2019တော့က UAE နိုင်ငံသားရေးဝန်ကြီးပြောတဲ့စကားလေးတခုကျွန်တော်ဖွင့်ပြချင်တယ်နော် UAE
there will come a day that we will see far more radical extremists and terrorists
တရက်မှာတဲ့အစွန်းရောက်Islamic Sunya apwe pu bi mya la lai me pu bi tai khai mu mya la lai me
coming out of Europe because
Europe နိုင်ငံတွေထဲကနေထွက်လာလိမ့်မယ်
the lack of decision making
ဘာကြောင့်အလိုထွက်လာတာလဲဆိုတော့တဲ့ဆုံးဖြတ်ချက်မှားလို့တဲ့
trying to be politically correct
နိုင်ငံရေးအရ politically correct ဆိုတာနိုင်ငံရေးအရမှန်အောင်နိုင်ငံရေးအရနိုင်ငံရေးအနေနဲ့လုပ်တာမျိုးဖြစ်တဲ့ခါမှာတဲ
့ orAssuming that they know the Middle East and they know Islam and they know the others far better than we do.
Uyopa khong saung ni ya belo tin le so ro nga ro the te Islam a chang nga ro the Muslim ni a chang po ti de lo tin lo de.
And I'm sorry but that's pure ignorance.
Ta khu ba byo chin le so ro de da ta ke ko na la bain dong ignorance so ra da na la bain dong san ba de da 2019 no a.ပြောလိုက်တာ။နောက်ဆို2019ဆိုတော့ဥရောပတွေမှာအခုချိန်မှာကြီးလိုက်လန်ဒန်မှာဆန္ဒပြတယ်။ဘာလင်းတို့เนาะဂျာမနီနိုင်ငံဥရောပနိုင်ငံတွေမှာဒီရဲ့အဖွဲ့တွေအများကြီးအလုပ်လုပ်လာတယ်။လုပ်မလား?လုပ်မယ်။ဆိုတော့เนาะစံစာရတော့ကျွန်တော်တို့ခေါင်းဖြတ်တဲ့အဖွဲ့ကတော့ထွက်လာမယ်လေเนาะ။ဆိုတော့တခြားအဖွဲ့တော့မတွေ့ဘူး။ဒီအဖွဲ့ပဲရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီကာလာနောက်ဆုံးသောကာလာဖြစ်လာသလိုအနောက် နိုင်ငံတွေရဲ့ဒီမိုကရေစီကြဆုံးမဲ့ဒီမိုကရေစီရဲ့အဓိကအချက်ကတော့ freedom of speech လွတ်လပ်စွာပြောဆိုခွင့်ရှိတဲ့အရာအဲ့ဒါတွေကနေဒီကနေနေရာယူလာပြီးတော့အခွင့်အရေးတွေယူလာပြီးတော့တဖြည်းဖြည်းနဲ့ပို့ပြီးတော့ဆိုသွားတော့မယ်အခုနောက်ဆုံးရှေ့လေပိုင်းမှာဘာမှမလုပ်နိုင်တော့ဘဲနဲ့ဘာမှမဖြေရှင်းနိုင်တော့တဲ့အချိန်ရှိတဲ့အခါမှာခေါင်းဆောင်တယောက်ထွက်လာမယ်ရှိလေပိုင်းကိစ္စကိုကောင်းကောင်းဂိုင်တွင်နိုင်တဲ့ခေါင်းဆောင်တစ်ယောက်ထွက်လာမယ်။အဲ့ဒီခေါင်းဆောင်ကတော့ဘယ်သူလဲတလား။ကျမ်းစာအရဆိုရင်တော့ Antichrist ခရစ်တော်ကိုစန့်ကျင်သော Antichrist လာမယ်။ဒါပေမဲ့အဲ့ဒီ Antichrist ကဘယ်သူဖြစ်မလဲ။ဘယ်တည်းကလာမလဲ။เนาะကျွန်တော်တို့ကခုချိန်မှာအရေးယောင်နေအများကြီးတွေ့နေရပြီ။ဒါကြောင့်မလို့ဒီကိစ္စတွေဖြစ်လာတဲ့ဟာပူပူပြီးနီးလာပြီ။အမေရိကခန်းကနာမိမိလာမယ်ဥရောပခန်းကနာမိမိလာမယ်တစ်ချိန်တည်းမှာဒီရဲ့ radical เนาะအစွန်းရောက်အယူဝါဒတွေနဲ့အစွန်းရောက်အဖွဲ့တွေကပူပူပြီးအားကြီးလာမယ်ခုချိန်မှာအစွန်းရောက်အဖွဲ့တွေကိုရေးလေလက်ခုပ်တီးပြီးတော့ထောက်ခံတဲ့ကာလဖြစ်လာပြီအကြမ်းဖက်အုပ်စုကို American ပညာတတ်များအနာဂတ် music များအကြမ်းဖက်အုပ်စုကိုလက်ခုပ်တီးပြီးထောက်ခံတဲ့ကာလဖြစ်နေပြီမိတ်ဆွေဘာကိုကြည့်ရမလဲပေါင်းဆောင်နေသေးတာလေ။ဘာဘာများထပ်ပြီးတော့ကျန်းစာကနေပြောတဲ့ဟာကိုကျွန်တော်တို့တွေသွားအောင်ပါလေ။ဒီနေ့ပဲ။ဒီနေ့ဒီချိန်ပဲ။ဒီကာလပဲ။ဒီချက်ကောင်းလာဖို့မရှိဘူး။ဆိုးသွားဖို့ပဲရှိတယ်။ဒါပေမဲ့မေခွန်းကသင် ready ဖြစ်ပြီလား။သင်ဒီကာလကိုလှမ်းမြင်နေရပြီ။ဒီကာလကိုတွေ့နေရတဲ့ချိန်မှာသင်သင်ရဲ့ယုံကြည်ခြင်းဘယ်မှာရှိနေလဲ။တဲ့ရဲ့ရေတောက်မြင့်ဘယ်မှာသွားရှိနေလဲလောကအရာတွေဘယ်မှာသွားရှိနေလားကျွဲဝါချမ်းသာခြင်းဘယ်မှာသွားရှိနေလားဒါမှမဟုတ်ဘုရားရဲ့နှုတ်ကပတ်တော်ဘယ်မှာယက်တည်နေလားအကြောင်းကျွန်တော်တို့ကသတိပေးရမယ်ကင်းဆောင်ဖြစ်တဲ့အခါမှာကျွန်တော်သတိပေးရမယ်ဒီအတွက်လဲကျွန်တော်တို့မှပြင်ဆင်ထားတယ်တိုက်ခိုက်တွေအများကြီးရှိလားရှိတာပေါ့မကျေနပ်တဲ့သူရှိလားအများကြီးရှိတာပေါ့ဒါပေမဲ့ဒါကိုကြည့်နေပြီးတော့တင့်ကိုသတိမပေးဘူးဆိုရင်ကျွန်တော်တို့တာဝန်မကြည့်ရကြတယ်ဒါကြောင့်ကျွန်တော်ဒီအချိန်မှာဆူတောင်းမယ်ဒီအချိန်မှာယုံကြည်သူတွေအများကြီးပြင်ဆင်ရမယ့်အချိန်ဖြစ်တယ်ကျွန်တော်တို့ပြောလာတာအခုဆို4နှစ်ထဲမှာရှိလာပြီမြင်းတဲ့နောက်ဆုံးသောကာလနဲ့ prophecy update လေးတွေပြောလာတယ်တည်လာကြတယ်ပြန်ဟောတဲ့ဆရာဆရာမတွေအများကြီးဖျားပြင်ဆင်ပေးတယ်ထွက်လာကြတယ်ဒါပေမဲ့ကျွန်တော်တို့ကရွေချက်က view များဖို့ကျွန်တော်ရွေချက်ကတော့ဒါတွေကဟိုဖြစ်ဖို့အဲ့ဒါမဟုတ်ဘူးသခင်ပြန်လာခြင်းကိုလူတွေသိဖို့ကင်ပြန်လာတော့မယ်မိတ်ဆွေ။သခင်ပြန်လာမယ့်အချိန်ရန်နေပြီ။ကျွန်တော်တို့ကသတိပေးရမယ်။သင်ပြင်ဆင်နေတဲ့အရာတွေဒီနေ့ဣသရေလအများကြီးဒီထက်ခံရမယ့်အရာရှိတယ်။ချိုးလူတွေဝမ်းသာမယ့်စကားတခုပြောခြင်းလေ။ဂျူးလူမျိုး၃ပုံ၂ပုံအသက်ခံမယ်။ဂျူးလူမျိုး၃ပုံ၂ပုံအသက်ခံမယ်။နောက်တချို့တွေဝမ်းသာလိမ့်မယ်။ဂျူးလူမျိုး3ဘုံ2ဘုံ Antichrist တက်လာရင်ရှင်းပါ။တော့ဒါဒီအခုချိန်မှာ Israel နိုင်ငံဘာဖြစ်သေးတာမဟုတ်ဘူး။ဒါမဲ့တန်းနဲ့ချီတဲ့ဂျူးတွေတတ်ခါမဲ့ကာလရောက်လာလိမ့်မယ်။အဲ့ဒီကာလကိုတဖြည်းဖြည်းဦးတည်လာပြီ။ဒါကြောင့်ဒါမဲ့ကျွန်တော်အဲ့ဒီ change အထိကျွန်တော်လောကမှာရှိနေမလားမရှိဘူးလားဖရားပဲသိတယ်။ဒါမဲ့ကျွန်တော်သိကြတာမနေ့ဖြစ်အောင်ကျွန်တော်ရဲ့အသက်ကိုကျွန်တော်အာမမခံနိုင်ဘူး။ဒီညတည်သွားနိုင်တယ်ဒါလွှင့်ပြီးရင်လည်းတည်သွားနိုင်တယ်အခုပြောနေချိန်မှာလည်းလဲတည်သွားနိုင်တယ်ဒါမဲ့တည်ကြတာတကူကကျွန်တော်တို့ဘယ်သွားသလဲကျွန်တော်တို့အသက်ဝိညာဉ်ဘယ်သွားသလဲတော့ဒါကိုကြည့်ဖို့ဖြစ်တယ်เนาะဒါကြောင့်မလို့တော့ကျွန်တော်တို့ဒီထဲမှာကျွန်တော်ဘာသာကြားတွေပါတယ်အများကြီးပါတယ်ကျွန်တော်သိတယ်ဒါမဲ့နားလည်ပါသခင်ယေရှုခရစ်တော်သားကယ်တင်ပါရှင်ဖြစ်တယ်ဒီနေ့ကိုယ်ရန်ကျမ်းထဲမှာပြောလေသခင်ယေရှုကတဲ့ယေရှုခရစ်တော်ကတရားစီရင်မဲ့သူဖြစ်ပြန်လာမယ်တဲ့ဘသူကတရားစီရင်မှာလဲဖခင်ကလွယ်ပြီးတခြားဘသူတရားစီရင်လဲယေရှုခရစ်တော်ကတရားစီရင်မယ်ညောင်းကျွန်တော်တို့အဲ့ဒီမျောလင့်နေတဲ့သခင်ပြန်လာတော့မယ်ဒါကြောင့်ကျွန်တော်တို့အသက်သာနှလုံးသားတွေပြင်ဆင်ရအောင်ကျွန်တော်ဘဝတွေပြင်ဆင်ရအောင်ဒီချိန်အချိန်ရှိတယ်ဒါတင်တိုက်ဆိုင်ပြီးကြည့်မိတာမဟုတ်ဘူးဒါကြောင့်မလို့ကိုယ့်ရဲ့အသက်သာဒီနေ့ကိုယ့်ဘဝကိုပြစ်တီကနေနောင်တရရပြီးတော့အသက်တာမှာပြုပြင်ပြောင်းလဲခြင်းခံခြင်းနေဒီကနေ့ကြားတဲ့အခါမှာ စိုးရင်ချင်းစိတ်တချို့ရှိတယ်ဒါပေမဲ့စိုးရင်စိတ်အားလုံးကိုဖျားလက်ထဲအပ်လို့ရတယ်အဲကြောင့်ကျွန်တော်ရှေ့ရနေဆူတောင်းပေးမယ်ကျွန်တော်ဘသူဆူတောင်းနေလဲကျွန်တော်သိချင်တယ်ဒါကြောင့်မလို့ယေရှုပြည့်ကျွန်တော်နောက်ကနေဆိုပေးပါကျွန်တော်ဘသူဆူတောင်းပေးနေလဲသိချင်တယ်ဒါကြောင့်ကျွန်တော်တို့ဒီမှာပြောတဲ့အရာတွေအရေးကြီးတယ်ဒီကနေ့ဟာကေတင်ရနေဖြစ်တယ်အဲကြောင့်ဒီဟာတွေစိတ်တက်ကြဖို့စိတ်ပြက်ဖို့ဟာဒါသတင်းကောင်းမဟုတ်ဘူးပဲနော်သတင်းကောင်းကသခင်ပြန်လာမယ်အဲ့ဒီထက်ကောင်းတဲ့သတင်းမရှိဘူးသခင်ပြန်လာမယ်အဲ့မဲ့လောကဟာယာယီတဲဖြစ်တယ်လို့ပြောရင်ကျွန်တော်မကြားချင်ဟာတော်တော်လေးကို negative ဆန်တယ်မဟုတ်ဘူးယောကလောကဟာယာယီတဲပဲဒါယာယီတဲလောကကအကြောင်းအသက်တာကိုဒီနေ့ပြင်ဆင်ရအောင်ခြေဆောင်ခြင်းကိုမျှော်နေတဲ့သူတွေရှိတယ်အကြောင်းကျွန်တော်ရဲ့အသက်တာကိုဒီနေ့မှာအနာစေချင်တယ်ဒီကနေ့ဟာခဲ့တဲ့ရာနေဖြစ်တယ်တိုက်ဆိုင်ပြီးကြည့်မိတာမဟုတ်ဘူးအဲ့တော့ကျွန်တော်ဆူတောင်းပေးချင်တယ်ကျွန်တော်ဆူတောင်းခြင်းကိုဒီနေ့နောက်ကနေယေရှုပြည့်လိုက်ဆိုပေးပါသခင်ယေရှုခရစ်တော်ဗျာကျွန်ုပ်ဟာအပြစ်သားဖြစ်ပါတယ်အပြစ်တရားရဲ့အခါဟာသေခြင်းဖြစ်တဲ့အတွက်ကျွန်ုပ်ဒီအပြစ်ကြောင့်မရေသွားရမယ့်သူဖြစ်ပါတယ်သို့ပေမဲ့လည်းဖခင်ရဲ့မေတ္တာကြောင့်သားတော်ယေရှုခရစ်အဖေကျွန်ုပ်ရဲ့အပြစ်အလုံးကိုတန့်စင်စေရုံသာမကသာဝရအသက်ပေးတဲ့အတွက်ကိုရောကိုယေရှုတင်နေအပြစ်အလုံးအတွက်နောင်တရလည်းဝင်ချတောင်းပန်ပါတယ်ကျွန်ုပ်ဘုရားကိုအုပ်ဆိုပါဝိညာဉ်တော်ဖခင်ကျွန်ုပ်ဘုရားကိုလမ်းပြပေးပါကိုရောအလိုတော်အတိုင်းအသက်ရှင်ပါမယ်ခင်ရှုနာမ၌ဆုတောင်းပါ၏အာမင်သင်ဒီဆုတောင်းချက်ကိုတောင်းတဲ့နှလုံးသားအကျွင်းမဲ့နဲ့ယုံကြည်ရဲဆိုရင်ဒီကနေ့ဒီနေ့ဟာကယ်တင်ရနေဖြစ်တယ်အာမင်ကျွန်တော်ကြောက်စရာမလိုဘူးလောကမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေဖြစ်ရမယ်ကျမ်းစာကပြည်ကိုပြည်စုံရမယ့်အရာဖြစ်တယ်အာမင်ဒါကြောင့်ကျွန်တော်တို့သက်တာကိုပြင်ဆင်လက်ဘုရားနိုင်ငံတော်ထဲမှာတာ၍ကြံရှိနေတဲ့အချိန်နည်းနည်းလေးမှာအစွမ်းကုန်လှုပ်ဆောင်နိုင်ဖို့ဖျားရှင်တင်ကိုထူကောင်းကြီးပေးပါစေကျွန်တော်ဆုတောင်းကောင်းကြီးပေးပြီးဆုံးသက်ပါမယ်ထာဝရဘုရားသည်တင်ကိုကောင်းကြီးပေး၍ဆောင်မတော်မူပါစေသောထာဝရဘုရားသည်တင်၌မျက်နာတော်အလင်းကိုလွှတ်၍ဂိယုနာဂျေစုပြုတော်မူပါစေသောထာဝရဘုရားသည်တင်ကိုမျှော်ကြည့်၍ချမ်းသာပေးတော်မူပါစေသောဘုရားထံမှလာတဲ့လူတွေမပေးနိုင်နဲ့ဝမ်းမြောက်ခြင်းငြိမ်သက်ခြင်းနဲ့ပျော်ရွှင်ခြင်းများကျမ်းမာခြင်းများတင်နဲ့တင်မိသားစုပေါ်မှာတည်ရောက်ပါစေပြန်နာမနိုင်နောက်ထုတ်လွှင့်ချက်မှာလို့ရှိရင်ပြန်တွေ့ရအောင် God bless you all
သင်ခုလိုနားဆင်ခွန်အားယူနိုင်ခြင်းဟာမြန်မာဝါရှစ် Ministry ကိုလာဆင်ပန်ပို့နေကြတဲ့ Kingdom Partners များအကြောင်းဖြစ်ပါတယ်ဖျားခင်နိုင်ငံတော်ကျယ်ပြန့်ရေးအတွက်လာဆင်ပေးကမ်းပောင်းဖို့ရန်ဖိတ်ခေါ်လိုပါတယ်ရှင်အခုဇာနာခေရတဲ့နှုတ်ပတ်တော်အဖြစ်ခွန်အားရှိမဲ့လို့ယုံကြည်မျှလင့်ပါတယ်ခွာရရသလိုရှိရင်ဒီတစ်ပတ်နဲ့ပြန်လည်ဝင်ပြပေးဖို့ရန်တောင်းဆိုပါရစေ။ myanmarworship ministry ရဲ့ website myanmarworship.com ကိုလည်းလာရောက်လည်ပတ်ဖို့ရန်တိုက်ဖိတ်ခေါ်ချင်ပါတယ်။တချိန်တည်းမှာ myanmarworship ministry ရဲ့ social media platform များဖြစ်တဲ့ myanmarworship youtube channel, myanmarworship facebook page နဲ့ myanmarworship instagram များကိုလည်းလာရောက်လည်ပတ်ဖို့ရန်တိုက်ဖိတ်ခေါ်ချင်ပါတယ်။နောက်တစ်ချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ဖျားရှင်ကောင်းကြီးပေးပါစေ။